သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြကီလွန်ကျစန္ဒခံယူပွဲ voice to parliament မှာဘယ်လိုကြိုတင်မဲပေးမလဲဆိုတဲ့ဆောင်းပါးကိုယခုတင်ဆက်ပေးမှာဖြစ်ပါတယ်။တင်မဲရုံကိုဘယ်လိုရှာရမလဲဒီနေရာက indigenous voice to parliament စန္ဒခံယူပွဲမှာကြိုတင်မဲပေးခြင်းနဲ့ပတ်သက်ပြီးသိထားသင့်တဲ့အချက်များကိုတင်ဆက်ပေးမှာဖြစ်ပါတယ်။သောရရှိမြခင်များအောက်တိုဘာလ14ရက်နေ့မှာဩစတြေးလျအများပြားသည့်နိုင်ငံတဝန်းရှိမဲရုံများသို့သွားရောက်၍Indigenous voice to parliament အတွက်မဲပေးကြမှာဖြစ်ပါတယ်။ရာစုနှစ်တစ်ခုနီးပါးအတွင်းဩစတြေးလျရဲ့ပထမဆုံးလူထုစန္ဒခံယူပွဲ၌၎င်းတို့အားမဲခွန်းတစ်ခုထဲအတွက် yes သို့မဟုတ် no မဲပေးရန်တောင်းဆိုမှာဖြစ်ပါတယ်။အဆိုပြုထားတဲ့ဥပဒေကတော့ Aboriginal and Torres Strait Islander voice ကိုတည်ထောင်ခြင်းဖြင့်ဩစတြေးလျရဲ့ပထမဆုံးလူများကိုအသိမှတ်ပြုရန်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရန်Aboriginal နဲ့ Torres Strait Islander voice ကိုလှုပ်ချင်းဖြင့် Australia ရဲ့ပထမဆုံးလူများကိုအသိမှတ်ပြုရန်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရန်ဟုအဆိုပြုထားပါတယ်။ဒီအဆိုပြုထားတဲ့ပြောင်းလဲမှုများကိုသင်အတည်ပြုပါသလားလို့မေးမြန်းမှာဖြစ်ပါတယ်။သို့သောစန္ဒခံယူပွဲနေ့တွင်လူတိုင်းမဲပေးနိုင်မှာမဟုတ်ကြောင်းနဲ့ Australian ရွေးကောက်ပွဲ Commission AEC သည်စောစည်းစွာမဲပေးရေးစင်တာများကိုမတိုက်နိုင်သူများအတွက်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်။တင်သိရန်လိုအပ်ချက်များပြည်သူစန္ဒခံယူပွဲ Voice to Parliament ကိုဘယ်အချိန်မှဘယ်မှာမဲပေးရမလဲ။အစောပိုင်းမဲပေးရေးစင်တာများကို Victoria, Western Australia, Northern Territory နဲ့ Tasmania တွင်အောက်တိုဘာလ2ရက်တနင်္လာနေ့ကဖွင့်လှစ်ခဲ့ပေးပြီဖြစ်ပါတယ်။New South Wales, Queensland, South Australia နဲ့ ACT တို့တွင်အောက်တိုဘာလ3ရက်အင်္ဂါနေ့ကဖွင့်လှစ်ပေးခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကအစိုးရရုံးပိတ်ရဖြစ်သောကြောင့်တရက်သာခြားနားခဲ့ပါတယ်။ကြိုတင်မဲပေးတဲ့ Center တည်နေရာများနဲ့၎င်းတို့ရဲ့ဖွင့်ရများနဲ့အချိန်များကိုဒီ website မှာသွားရောက်ကြည့်ရှုနိုင်ပါတယ်။အဲ့ဒါကတော့www.aec.gov.au/referendums/voting.htm#htmstart ဖြစ်ပါတယ်။ဘယ်သူတွေစောစောမဲပေးနိုင်တယ်လဲ။ပြည်လုံးကျစန္ဒခံယူပွဲနေ့အောက်တိုဘာလ14ရက်နေ့နာနဲ့8နာရီမှညနေ6နာရီအတွင်းမဲထည့်နိုင်သူများမဲပေးနိုင်မှာဖြစ်ပါတယ်။အစောကြီးသို့မဟုတ်အောက်တိုဘာလ14ရက်နေ့တွင်မဲမပေးနိုင်ပါကစာတိုက်မဲရှောက်လွှာများကိုအောက်တိုဘာလ17ရက်ညနေ6နာရီအထိဆက်လက်ဖွင့်ထားလျက်ရှိပါသည်။စန္ဒခံယူပွဲနေ့တွင်သင်သည်စောစောမဲပေးနိုင်တယ်လို့ AEC ကပြောဆိုပါသည်။အဲဒါတွေကတော့သင်မဲပေးရန်စီရင်သွင်းထားတဲ့မဲစန္ဒနယ်ပြင်ပကိုရောက်ရှိနေသူများမဲယုံမှ8ကီလိုမီတာကျော်ဝေးကွာသူများခီးသွားလာဖို့ခက်ခဲသူများမဲပေးမဲ့နေ့တွင်သစ်လုပ်ငန်းခွင်မှထွက်ခွာ၍မရသူများအပြင်းထန်ဖျားနာခြင်းအာမပြည့်ခြင်းသို့မဟုတ်မကြာမီမွေးဖွားခြင်းသို့မဟုတ်ပြုစုစောင့်ရှောက်ပေးသူများဆေးရုံမှာလူနာတစ်ယောက်ဖြစ်တက်နေပြီးဆေးရုံမှာမဲပေးလို့မရတဲ့သူများဘာသာရေးယုံကြည်ချက်ကြောင့်မဲရုံမတက်နိုင်သူများထောင်ဒဏ်3နှစ်ထက်မပိုသောထောင်ဒဏ်သို့မဟုတ်တခြားနည်းဖြင့်ထိမ့်သိမ့်ခံရသူများအသံတိတ်မဲဆန္ဒရှင်တူသင့်ဘေးကင်းရေးသို့မဟုတ်ကျန်းမာရေးအတွက်ကြိုးကြောင်စီလျောစွာကြောက်ရွံ့ရသူများဖြစ်ပါれကျွန်ုပ်သည်နိုင်ငံရခြားတွင်နေထိုင်သောဩစတြေးလျနိုင်ငံသားဖြစ်ပါကမြည်သို့မဲပေးနိုင်မည်လေဒီလိုဆိုရင်သင်သည်ဩစတြေးလျသံယုတ်သို့မဟုတ် High Commission တွင်သင်ရဲ့စန္ဒမဲကိုသွားရောက်ပေးနိုင်ပါ रे အကယ်၍သင်သည်အဆိုပါနေရာများထဲမှတစ်ခုကိုလူကိုယ်တိုင်လာရောက်၍မရပါကသင်သည်စာတိုက်မှမဲပေးရန်အတွက်ရှောက်ထားနိုင်ပါ रे စာတိုက်မဲကိုလက်ခံသောသံယုတ်သို့မဟုတ် High Commission ထံသို့ နိုင်ငံတကာစာတိုင်းမှတဆင့်ပြန်လည်ပေးပို့နိုင်ပါတယ်။ AEC ကမဲစာရွက်ကိုရေတွက်ရန်အတွက်ဖြီလုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးနောက်73ရက်ထက်မပိုပဲပြန်လည်ပို့နိုင်ပါတယ်။ဒါကြောင့်တတ်နိုင်သမျှမြန်မြန်ပြီးအောင်ပြန်လုပ်ဖို့အကြံပြုထားပါတယ်။မိသည့်တန်ယုံများနဲ့ဟိုက်ကမရှင်များကိုသင်ရှားဖွင့်ရန်အောက်ပါလင့်တို့သွားရောက်နိုင်ပါတယ် www.aec.gov.au/referendums/vote/overseas-voting-location.html တို့သွားရောက်ကြည့်ရှုနိုင်ပါတယ်ပြည်သူစန္ဒခံယူပွဲ voice မှာမဲပေးရမလားမဲပေးခြင်းကိုမပေးမနေရထို့ကြောင့်သင်သည်အသက်16နှစ်နဲ့အထက်ဩစတြေးလျဖြစ်ပြီးရွေးကောက်ပွဲစီရင်တွင်ပါဝင်နေပါကသင်သည်မဲပေးရန်လိုအပ်ပါ रे အကယ်၍မဲမပေးပါက AEC မှမဲပေးသူမဟုတ်သည့်သတိပေးချက်ကိုလက်ခံရရှိမှဖြစ်ပြီးဘဲကြောင့်သင်မဲမပေးခဲ့သည်ကိုရှင်းပြရန်လိုအပ်ပါ रे AEC ကသင်အကြောင်းပြချက်မခိုင်လုံဘူးလို့ဆုံးဖြတ်ရင်ဒဏ်ငွေဒေါ်လာ20ကျခံရမှာဖြစ်ပါ रे မဲပေးရန်စီရင်ပေးသွင်းနိုင်ပါသေးသလားတင်ပေးပေးဖို့စီရင်သွင်းရနဲ့အပ်ဒိတ်လုပ်ရန်နောက်ဆုံးရက်မှာစက်တင်ဘာလ16ရက်နေ့ကဖြစ်ပါတယ်သို့တော်လည်းသင်သည်ရခင်ကပြည်တော်စုရွေးကောက်ပွဲတွင်မဲပေးခဲ့ရင်သင်သည်ရွေးကောက်ပွဲတွင်ပါဝင်နေပြီဖြစ်ပါတယ်သင်ရဲ့စီရင်သွင်းမှုအသေးစိတ်ကိုဒီနေရာတွင်စစ်ဆေးနိုင်ပါတယ် https://check.aec.gov.au/ မှာသွားရောက်စစ်ဆေးနိုင်ပါတယ်။ NRTV မှာတဆင့် First Nation အမည်များအပါအဝင် SBS Network အနှံ့မှ2023ခုနှစ် Indigenous Voice to Parliament ပြည်သူ့စန္ဒခံယူပွဲပေါ်အသိအမြင်များကိုသင်လေ့လာနိုင်ပါတယ်။အဲဒါကတော့ SBS Voice Referendum Portal to Access Article Video and podcast in over 60 languages or stream the latest news and analysis, documentary and entertainment for free at the Voice Referendum Hub on SBS on Damama. Thwayaw Chishu Nai Marim. Thoda Shimyak Mya, SBS Thirin Thanaga, David Adonye Saungmago, Bada Pya, Tinsep Bithara Phit Parak Mya.
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ